ဖရိကဖုံးတော်ကြီးတက်စမန်တူတူကသူ့အစိုးရကိုအကူရပိုင်းမှာဘာကြောင့်ပြင်းပြင်းထန်ထန်ဝေဖန်နေတာပါလဲ။အခုဆက်ပြီးတင်ပြပေးချင်ပါတယ်။တိဘက်ဘာသာရေးခေါင်းဆောင်ဖုံးတော်ကြီးဒလိုင်းလမားကိုပြည်ဝင်ခွင့်ဗီဇာပေးဖို့အချိန်ဆိုင်နေတဲ့လက်ရှိအုပ်ချုပ်နေတဲ့ African အမျိုးသား Congress Party ဟာအသားရောင်ခွဲခြားအုပ်ချုပ်တဲ့အပါတိုင်းအစိုးရထက်တောင်မှပို့ပြီးတော့စိုးနေတယ်လို့တောင်အာဖရိကဖုံးတော်ကြီး Desmond Tutu ကပြောလိုက်ပါတယ်။ဖုံးတော်ကြီး Desmond Tutu ရဲ့အသက်80ပြည့်မွေးနေ့အခမ်းအနားကိုတက်ရောက်ဖို့အတွက်တောင်အာဖရိကပြည်ဝင်ခွင့်ဗီဇာလျှောက်ထားတာမှရမယ်မရဘူးမသိမချာဖြစ်နေတာကြောင့်ဖုံးတော်ကြီးဒလိုင်းလမားကသူ့ရဲ့ခီးစဉ်ကိုဖျက်လိုက်ပြီးလို့ဒီဖုံးတော်ကြီးဒလိုင်းလမားရဲ့ယုံကလည်းပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ Johannesburg မြို့ကနေ Delia Robertson ကသတင်းပေးပို့ထားတာပါ
။ Mubarak had a large majority. Gaddafi had a large majority. Watch out. I am warning you
မူဘာရက်ကိုကြည်ပါအချိန်ငါထောက်ခံတဲ့သူတွေများခဲ့တယ်ဂရာဖီဆိုရင်လဲနောက်လိုက်နောက်ပါတွေများခဲ့တယ်ဒါပေမဲ့အခုသူတို့ဘယ်အချိန်ဒီမှာရောက်နေကြပြီလဲခမားတို့သတိထားကြဒီနေရာကနေကျွန်တော်သတိပေးလိုက်ပါတယ်ကျေးဇူးပြုပြီးတော့သတိထားကြပြီးတော့
လက်ရှိတောင်အာဖရိကအစိုးရကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒက်စမန်တူတူကအခုလောက်အထိဒေါသတကြီးနဲ့သတိပေးပြောဆိုလိုက်တာဟာအသားရောင်ခွဲခြားတဲ့အစိုးရပြုတ်ကျခဲ့ပြီးတဲ့နောက်ပိုင်းမှာအပြင်းထန်ဆုံးလို့ဆိုရမှာပါတိဘက်ဖုံးတော်ကြီးဒလိုင်းလမားကိုတလီတစားပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့ပြက်ကွက်နေတဲ့အတွက်လက်ရှိသမ္မတဂျီကော့ပ်ဇူမားကိုဖုံးတော်ကြီးဒက်စမန်တူတူကဒေါသထွက်နေတာပ
ါ I have to say that I can't believe this I really can't believe it
ကျွန်တော်ပြောလိုတာကတော့ဒီလိုဖြစ်တာကိုကျွန်တော်ယုံကိုမယုံနိုင်ဘူးဆိုတာပါပဲတကယ်ကိုမယုံနိုင်ဘူးဗျာကျွန်တော်အိမ်မက်မက်နေတာမဟုတ်ဘူးတကယ်ပဲဒီလိုဖြစ်နေတဲ့ဆိုတာကျွန်တော်နှိုးပြီးတော့ခင်ဗျားတို့ပြောရလိမ့်မယ်လို့ကျွန်တော်ခံစားမိတယ်ဖုန်းတော်ကြီးဒိုင်းလာမားကိုတောင်အာဖရိကဆိုရကဒီလိုမလေးမစားလုပ်တာကိုကျွန်တော်မယုံနိုင်ဘူးဒိုင်းလာမားကိုတောင်ဒီလိုဆက်ဆံနေဆိုရင်ဘာထက်ပြောနိုင်ဦးမှာလဲဗျာ
ဒီသတင်းပတ်ထဲကြားရောက်မဲ့ဖုံးတော်ကြီးဒက်စမန်တူတူရဲ့အသက်80ပြည့်မွေးနေ့အခမ်းအနားကိုတက်ရောက်ဖို့အတွက်လွန်ခဲ့တဲ့9လခရဲကဒီဖုံးတော်ကြီးဒလိုင်းလာမာကတောင်အာဖရိကပြည်ဝင်ခွင့်ဗီဇာလျှောက်ထားတာပါဒါကိုအခုချိန်အထိဒီတောင်အာဖရိကအစိုးရကဗီဇာထုတ်ပေးဖို့အပြတ်ညင်းတာမဟုတ်သေးတယ်လို့ထုတ်လည်းမပေးသေးတဲ့အတွက်ဖုံးတော်ကြီးဒက်စမန်တူတူကအခုလိုမျိုးတုံ့ပြန်ပြောဆိုနေတာပါလက်ရှိအစိုးရဟာတိရုပ်ဆူရမကြိုက်တဲ့ဘယ်အရာကိုမှမလုပ်ဘဲနေဖို့ဆုံးဖြတ်ထားတယ်ဆိုတာထင်ရှားနေတယ်လို့လည်းသူကပြောပါတယ်။သမ္မတနယ်ဆင်မန်ဒဲလာလက်ထက်တုန်းကဆိုရင်တောင်အာဖရိကနိုင်ငံကိုတခြားအပြင်နိုင်ငံတစ်ခုကဘယ်သူဘယ်ဝါကိုတော့ဖြစ်မိတ်ဆွေအဖြစ်လက်ခံဆက်ဆံတဲ့နဲ့ဘယ်သူကိုတော့မဆက်ဆံတဲ့မူဆိုတာမျိုးပြောဆိုတာတွေကိုလက်မခံခဲ့ဘူးလို့ဖုံးကျော်ကြီးဒက်စမန်တူတူကပြောပါတယ်။တောင်အာဖရိကမှာဖိနှိပ်တဲ့အစိုးရကိုစန့်ကျင်တိုက်ပွဲဝင်ခဲ့ချိန်တုန်းကနိုင်ငံငါရဲ့ဝန်ဝင်အားပေးထောက်ခံမှုတွေကိုယူခဲ့တဲ့ African အမျိုးသား Congress Party ဟာအခုချိန်မှာဒီတရုတ်အစိုးရကတိဘက်ပြည်သူတွေကိုဖိနှိပ်နေတဲ့ကိစ္စမှာတော့အလေးမထားတာကိုတွေ့ရတာဟာမယုံနိုင်စရာပဲလို့လည်းဖုံးတော်ကြီး Desmond Tutu ကပြောပါတယ်။လက်ရှိအနိုင်ရနေသူတွေဟာသူတို့ရဲ့အကျိုးစီးပွားကိုကြိကြတယ်လို့သူကဆိုပါတယ်
။ You are disgraceful. I want to warn youYou are behaving in a way that is totally at variance with the things
တောင်အာဖရိကဆိုရအနေနဲ့တိတ်ကိုရှက်ဆရာခေါင်းလာပါလေကျွန်တော်သတိပေးပါရစေတစ်ချိန်ကရက်တည်ခဲ့တဲ့အချက်တွေနဲ့လုံးဝသွေဖီနေတာတွေကိုတွေ့နေရပါတယ်ကျွန်တော်ထပ်ပြီးတော့သတိပေးပါရစေအသားရောင်ခွဲခြားတဲ့အစိုးရဖြုတ်ချဖို့ကျွန်တော်တို့တွေဝိုင်းစုတောင်းခဲ့ကြတယ်လူမှုကိုကိုးစားမပြုတဲ့အစိုးရလည်းပြုတ်ချဖို့ကျွန်တော်တို့ဝိုင်းစုတောင်းကြရမှာဖြစ်ပါတယ
်တောင်အာဖရိကရဲ့နိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးယုံကပြောခွင့်ရသူကလီဆန်မွန်ယေလာကဖုံးတော်ကြီးဒလိုင်းလမ်းမကိုဗီဇာထုတ်ပေးဖို့ညင်းတာမဟုတ်သေးတဲ့အတွက်ဒီဖုံးတော်ကြီးအနေနဲ့ခီးစဉ်ကိုပယ်ဖျက်စရာမလိုပါဘူးလို့ဆိုပါတယ်တရုတ်နိုင်ငံနဲ့အာဖရိကနိုင်ငံတွေအားလုံးရဲ့ကုန်သွယ်မှုစုစုပေါင်းရဲ့20ရာခိုင်နှုန်းဟာတောင်အာဖရိကနိုင်ငံနဲ့ကုန်သွယ်တာဖြစ်တယ်လို့ဒီသူတို့နှစ်နိုင်ငံဟာပြီးခဲ့တဲ့နှစ်ကလည်းဒီမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ကြပါသေးတယ်အခုလိုဖုံးတော်ကြီးဒလိုင်းလမ်းမကိုတောင်အာဖရိကပြည်ဝင်ခွင့်ဗီဇာပေးဖို့အချိန်ဆွဲနေတာနဲ့ပတ်သက်ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းဒီတောင်အာဖရိကနိုင်ငံဟာတခြားကမ္ဘာဒေသတွေမှာဒီမိုကရေစီရေးရုံးကန်လှုပ်ရှားမှုတွေကိုအားပေးလေစိတ်မရှိတဲ့အတွက်အခုလိုမျိုးလှုပ်နေတာဖြစ်တယ်လို့ဆိုပြီးတော့ပြီးခဲ့တဲ့တနင်္လာနေ့ကဂျိုဟန်နက်စ်ဘတ်တက်တူရဲ့အင်တာနက်ရုပ်သံဆက်သွယ်ရေးကတဆင့်ဆွေးနွေးပွဲမှာဝေဖန်ပြောဆိုသွားပါတယ်ရှင်